Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်းရဲ့2022ခုနှစ် January 15ရက်နေ့စနေနေ့မနက်ဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်သူ Washington DC မြို့တော်ကနေ line meter နဲ့3249နဲ့ line meter 190လို့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်းလွင့်အစီအစဉ်တွေကိုတော်ဝင်ယူဆောင်ရွက်တော်မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါယူကရိန်းနိုင်ငံမှာအစိုးရဌာနအများအပြားစိုက်ဘာတိုက်ခိုက်မှုခံခဲ့ရပါတယ်ရုရှားနိုင်ငံကစိုက်ဘာရာဇဝတ်ကိန်းတကိုင်းကိုအမေရိကန်ရဲ့ပန်ချားချက်အရစီးနင်းဖမ်းဆီးလိုက်တယ်လို့ရုရှားကပြောပါတယ်မြန်မာစစ်ကောင်စီကိုအတိအမှတ်မပြုတ်ဖို့အတွက်ကန့်လွတ်တော်အမတ်တချို့ကကမ်ဘောဒီးယားကိုတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြော်ရင်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့အတွက်စိတ်ဝင်စားစရာသတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်ချင်းပြည်နယ်တွေကအခြေအနေတစ်ခုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ခုမှဆိုရင်တော့
ပြည်ပြောင်းပြန်ထလို့စစ်ကောင်စီတွေကတက်လာလို့သူတို့ကထုတ်ဖြစ်ဆိုလို့ကင်းနေပြည်ပြည်ကြားမှာဒီမနေ့ဆန္ဒရေးခရဲကပြခတ်နေတာအခုသိနေမှလားဒီ
မကြမီမှာပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်ခင်ဗျာအဲ့ဒီနောက်မှာတော့စစ်ကောင်စီကအမေရိကန်မူဝါဒကိုဝေဖန်လိုက်တဲ့အပေါ်တုံ့ပြန်ချက်ဒေါင်ဆန်းစုကြည်ပေါ်အဂရိလိုက်စားမှုနဲ့ဆွဲဆူထားတဲ့အမှုပေါ်စတင်ကြားနာတဲ့သတင်းပေးပို့ချက်တိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တဲကစစ်ပစ်ဒုက္ခသည်တွေရဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်ခင်ဗျာနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့ကျွန်တော်တို့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြမှာပါခင်ဗျာ
ယူကရိန်းမှာကွန်ပျူတာစိုက်ဘာတိုက်ခိုက်ခံတဲ့အတွက်အစိုးရဌာနအများအပြားရဲ့လုပ်ငန်းတွေထိခိုက်ခဲ့ရတာနဲ့ပတ်သက်ပြီးယူကရိန်းကိုအကူအညီတွေပေးဖို့အမေရိကန်အစိုးရကကမ်းလှမ်းလိုက်တယ်လို့သမ္မတအင်ဂျူကတောက်ကြနေမှာပြောပါတယ်။ယူကရိန်းအစိုးရရဲ့ဝက်ဘ်ဆိုက်စာမျက်နှာ15ခုလောက်ပိတ်ပစ်ခဲ့ရတဲ့ဒီစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကိုတင်ပြခဲ့တယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုနေပတ်သက်ပြီးထိခိုက်မှုဘယ်လောက်ရှိတယ်ဆိုတာကိုဆက်လက်ဆန်းစစ်နေချိန်မှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက်ယူကရိန်းကိုကမ်းလှမ်းခဲ့တယ်လို့လည်းပြောပါတယ်။စိုက်ဘာတိုက်ခိုက်မှုကြောင့်ထိခိုက်ဌာနတွေထဲမှာဗန်နာရေးဌာနအမျိုးသားရေးဘော်ဝန်ဆောင်မှုနဲ့ယူကရိန်းနိုင်ငံ e-passport နဲ့ covid ကာကွယ်ဆေးထိုးပြီးကြောင်းမှတ်တမ်းတွေတင်ထားတဲ့အစိုးရဝန်ဆောင်မှုဌာနတွေပါပါတယ်လို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနကတောက်ချာနေမှာပြောပါတယ်။ယူကရိန်းနိုင်ငံသားတွေရဲ့ကိုယ်ရေးအချက်လက်တွေအင်တာနက်မှာပြန့်နှံ့နေပြီလို့ယူကရိန်း၊ရုရှားနဲ့ပိုလန်နိုင်ငံသား hacker တွေကပြောနေပေမဲ့ယူကရိန်းဆိုကဆက်သွယ်ရေးဝန်ဆောင်မှုနဲ့အချက်လက်ကာကွယ်ရေးဌာနကတော့မဟုတ်မှန်ဘူးလို့ပြောပါတယ်။ hacker တွေနေနဲ့ယူကရိန်းဆိုရဲ့အရေးပါတဲ့လုပ်ငန်းတွေကိုထိခိုက်အောင်လုပ်ဖို့ကြံရွယ်တဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်ခဲ့ဘူးလို့ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝန်ကြီး Oleksiy Danilov က VOA ကိုပြောပါတယ်။
ကွန်ပျူတာစနစ်ကိုထိန်းချုပ်ငွေညှိလေးရှိတဲ့ရုရှားနိုင်ငံကရာဇဝတ်ဂိုင်းတကိုင်းကိုအမေရိကန်ရဲ့ပန်ကြားချက်အရရုရှားကစီးနင်းဖမ်းဆီးလိုက်ကြောင်းရုရှားအာဏာပိုင်တွေကပြောပါတယ် ransomware လို့ခေါ်တဲ့ကွန်ပျူတာဆော့ဖ်ဝဲကိုသုံးပြီးငွေညှိလေးရှိတဲ့ REV ခေါ် hacker အဖွဲ့ကိုအထူးစစ်ဆင်ရေးနဲ့စီးနင်းရှာဖွေဖမ်းဆီးခဲ့ကြောင်းရုရှားပြည်တွင်းထောက်လှမ်းရေးအဖွဲ့ FSB ကတောက်ကြနေမှာပြောဆိုလိုက်တာပါယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားကြားတင်းမာမှုကြီးထွားလာနေချိန်မှာနှစ်နိုင်ငံကြားဆက်ဆက်ပါပါပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လုပ်ရက်တစ်ခုလည်းဖြစ်ပါတယ်။ရုရှားရဲတွေနဲ့ဒီထောက်လန်းရေးတွေပူးပေါင်းဆစ်ဆင်မှုအတွင်းနေရ25ခုကိုဝင်ရောက်ရှာဖွေခဲ့ပြီးလူ14ဦးကိုဖမ်းဆီးခဲ့ပါတယ်။ရုရှားရူဘယ်ငွေ426သန်း၊အမေရိကန်ဒေါ်လာ6သိန်း၊ယူရိုငွေ5သိန်းနဲ့ကွန်ပျူတာတွေဇိမ်ခံကားအစီး20ကိုလည်းသိမ်းဆီးမိခဲ့တယ်လို့ FSB ကပြောပါတယ်။Russia Interfax သတင်းဌာနကတော့ Russia နိုင်ငံသားတွေဖြစ်ကြတဲ့ REV အဖွဲ့ဝင်တွေကို American နိုင်ငံစီကိုလွှဲပြောင်းပေးမှာမဟုတ်ကြောင်းနှိစသူတူအုပ်ကိုကိုးကားပြီးဖော်ပြပါတယ် REV အဖွဲ့ရဲ့အဓိကကျသူဘယ်သူလဲဘယ်မှာရှိသလဲဆိုတာကိုသတင်းပေးသူကိုဒေါ်လာ10သန်းပေးမယ်လို့ American ကပြီးခဲ့တဲ့ November လတည်းစွန့်ဝေထုတ်ပြန်ထားပါတယ
်မြောက်ကိုရီးယားကဒီနှစ်ထဲမှာပဲတက်တက်မြောက်မစ်ဆိုင်းတုံးစမ်းသပ်မှုဖြစ်နေပဲတင်းတက်ဒုံးနှစ်ဆင်းကိုပြစ်လွှတ်လိုက်ကြောင်းတောင်ကိုရီးယားကတောက်ကြံနေမှာပြောပါတယ်။အရင်ဒုံးကြီးစမ်းသပ်မှုတွေအတွက်အမေရိကန်ကအရေးယူထမ်းခိုင်းလိုက်တာကြောင့်ပိုးပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနကသတိပေးလိုက်ပြီးနိုင်ပိုင်းတွင်မှာပဲအခုလိုပြစ်လွှတ်လိုက်တာဖြစ်ပါတယ်။ အင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတော့အခုလိုမျိုးကိုရီးယားရဲ့ပက်တင်းတက်ဒုံးကျည်စမ်းသပ်ပစ်လို့မျိုးကိုသိရှိကြောင်းနဲ့အမေရိကန်ကမဟာမိတ်တွေနဲ့လက်တွဲပက်တွေနဲ့တည်တည်ချာချာတိုင်ပင်သွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုပစ်လို့မျိုးကအမေရိကန်ထံမှမဟုတ်မဟာမိတ်တွေရဲ့နယ်မြေကိုရောတာဝန်ရှိသူတွေအတွက်ပါလက်တလုံးအန္တရာယ်မရှိနိုင်တာတွေ့ရပေမဲ့မြောက်ကိုရီးယားရဲ့တရားမဝင်လက်နဲ့စမ်းသပ်မှုတွေကြောင့်ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေတယ်လို့လည်းပြောပါတယ်။ဒါပြင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေအတွက်အမေရိကန်ကအကာအကွယ်ပေးမဲ့တန်လိုက်တန်ဟာလည်းခိုင်ခိုင်မာမာရှိနေစေပဲလို့ပြောပါတယ်။မြောက်ကိုရီးယားဟာတောက်ချန်နေနေလဲမှာတာတိုပစ်ပယ်ထင်းတက်ဒုံးကျည်နှစ်ဆင်းပစ်လို့ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောခဲ့တာပါ။အစောပိုင်းမှာတော့ဂျပန်ချိုရိုသတင်းဌာနကမြောက်ကိုရီးယားကပယ်ထင်းတက်ဒုံးကျည်ဒဇင်ပစ်လို့ခဲ့တယ်လို့ဒါဟာဂျပန်စီးပွားရေးဆောင်ပြင်းမဲ့မှာကြားရောက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်
။တူနီးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်သမရကကန့်သတ်မိတ်ထုတ်ပြန်ခဲ့တာကိုစန့်ကျင်တဲ့အနေနဲ့ကျူးနေမျိုးတော်မှာတောက်ကြနေကဆနာပြကြသူတထောင်ကျော်ကိုရဲတွေကမိသက်ပိုက်တွေဒုတ်တွေနဲ့တုံးပြီးလူစုခွဲခဲ့ပါတယ်တကြောပြန်ကိုဗစ်ကရောဂါကူးစက်မှုတွေကိုကာကွယ်ဖို့အဆောက်အုံအတွင်းရောအပြင်မှာပါလုံမဲ့လူစုလူဝေးပွဲတွေကိုတားမြစ်လိုက်ကြောင်းအစိုးရကပြီးခဲ့တဲ့အင်္ဂါနေ့မှာအမိတ်ထုတ်ပြန်ပြီးနောက်အခုလိုဆန္ဒပြပွဲတွေပေါ်လာတာဖြစ်ပါတယ်2017တုန်းကတူနီးရှားရဲ့ဒီမိုကရေစီအပြောင်းလဲကိုဖြစ်စေခဲ့ပြီးဆန္ဒပြပွဲတွေကျင်းပလေရှိတဲ့ကျူးနင်းမြို့လယ်ကဟာဘစ်ဘော်ဂွီဘာလမ်းမကြီးပေါ်မှာတောက်ကြနေကဆန္ဒပြသူအများအပြားစုဝေးဒါကိုတားဆီးဖို့ရဲရင်အားအမြောင်အများခြားထားခဲ့တာပါ။အဲ့ဒီနောက်ဆန္ဒပြအဖွဲ့အစည်းတွေကိုလူစုခွဲဖို့ရဲတွေကကြိုးပမ်းရမှာလူတွေကိုကန်ကြောက်တာတွန်းထုတ်တာတွေရှိခဲ့တယ်လို့မျက်မြင်တွေကပြောပါတယ်ဆန္ဒပြသူ1200လောက်ရှိတယ်လို့တူနီးရှားပြည်ထရေးဌာနကပြောပြီးရဲတွေဘက်ကထိန်းသိမ်းသိမ်းသိမ်းကင်တွယ်ခဲ့တယ်လို့လည်းဆိုပါတယ်။သမရကိုင်းဆိုင်ရဲ့ကနေပြီးတော့လွှတ်တော်ကိုရဆိုင်ခဲ့တာနိုင်ငံတော်စီမံခန့်ခွဲမှုအာဏာကိုအပြည့်အဝယူလိုက်တာဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းနေတာဟာအာဏာသိမ်းမဲ့လို့ရလို့ Islam Democratic Party အပါအဝင်အတိုက်ခံပါတီတွေကသမရကိုစန့်ကျင်နေကြပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့ဆက်အာဏာပင်တွေကိုအတိအမှတ်ပြုလက်ခံတာမျိုးမလုပ်ဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။လာမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာဆက်အာဏာပင်တွေကိုဖိတ်ကြားဖို့အတွက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရကြောင်းနဲ့မြန်မာနိုင်ငံမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဥပဒေမဲ့ဖြုတ်ချပြီးကုပြည်သူတွေကိုအကြောင်းမဲ့နှိပ်စက်တပ်ဖြတ်နေတဲ့စစ်တပ်ကိုအာဆီယံအနေနဲ့အတိအမှန်မပြုတ်ဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix နဲ့ထိပ်တန်းကော်မတီဝင် Michael McCall အောက်လွှတ်တော်အာရှပစိဖိတ်အလဲပိုင်းအာရှနဲ့လက်နက်ပြန့်ပွားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌ Amy Biran နဲ့ထိပ်တန်းကော်မတီဝင် Steve Sharpot တို့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အရင်အာဆီယံလက်ချက်ဥက္ကဋ္ဌလက်ထက်မှာမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုမဖိတ်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုထောက်ခံကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်9ရပ်ကိုလိုက်နာဖို့အတွက်ညှင်းဆန်နေပြီးအကြမ်းဖက်မှုတွေကြောင့်တစ်နှစ်တောင်မပြည့်သေးခင်မှာလူပေါင်း1400ကျော်တည်ဆုံးခဲ့ရတဲ့အပြင်ကြီးမားတဲ့လူသားချင်းစာနာမှုပြဿနာကလည်းဒေသရင်းကိုပါပြင်းပြင်းထန်ထန်ရိုက်ခတ်လာနေတယ်လို့ဖော်ပြထားပါတယ်
။ထိုင်းနိုင်ငံကန်ရှနဘူရီရနောင်းချင်းမိုင်မေဟောင်ဆောင်ထပ်စတဲ့ခရိုင်ခုနှစ်ခုမှာပြီးခဲ့တဲ့4ရက်အတွင်းလူကုန်ကူးခံရတဲ့အထောက်အထားမဲ့မြန်မာနိုင်ငံသား900ကျော်ဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာအလုတ်ကန်ရှာဖွေဖို့အတွက်လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကတဆင့်ဝင်လာတဲ့အတွက်ထိုင်းတာဝန်ရှိသူတွေကဖမ်းဆီးနေတာဖြစ်တယ်လို့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ
်။ဒီကြောင့်ခီးရနေနေဆက်တက်ကျော်ဝင်ရောက်လာတဲ့တရားမဝင်မြန်မာ800ယောက်ဖမ်းမိခံခဲ့ရပါတယ်။တော်ရင်မှာ၄ရက်လောက်အစာရေစာငတ်ပြတ်ပြီးတော့ဆုံးပြခံထားရတဲ့တရားမဝင်မှာ၁၀ဦးတည်းကန္ဌနာပြည်နယ်ထဲမှာဖမ်းခံရပါတယ်။ဒါကြောင့်2022ဇန်နဝါရီလ17ရက်နေ့ကနေ14ရက်နေ့ထိ၄ရက်အတွင်းမှာမြန်မာ900တယောက်အဖမ်းခံရပါတယ
်။ဇန်နဝါရီ၁ရက်နေ့ကစပြီးနှစ်ပတ်အတွင်းဖမ်းမိခဲ့တဲ့မြန်မာနိုင်ငံသား1300ကျော်လောက်ရှိပြီး မြန်မာတွေကိုလူကုန်ကူးလာတဲ့ထိုင်းနိုင်ငံသား73ဦးလည်းဖမ်းဆီးခံခဲ့ရပါတယ်။ပြီးခဲ့တဲ့2021ခုတည်းထိုင်းနိုင်ငံတွင်ဖမ်းဆီးခံရတဲ့နိုင်ငံသားရွှေပြောင်းအလုသမား6000ကျော်ရှိမယ်လို့အလုသမားရေးအဖွဲ့တွေကစာရင်းထုတ်ပြန်ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လုံးကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရောဂါကူးစက်သူလူနာတွေကိုကုသရမှာ Barry City Net နဲ့ Sotro VMap စစ်တဲ့နှမျိုးကိုအသုံးပြုနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ခံချက်ပေးလိုက်ပါတယ်။ကိုဗစ်ရောဂါအပြင်းထန်ခံရတဲ့လူနာတွေအတွက် Barry City Net ကိုစေးကိုအသုံးပြုဖို့အတွက်လေးနဲ့ထောက်ခံကြောင်း WHO ကပြောဆိုထားပြီး Sotro VMap ကိုတော့ရောဂါလက္ခဏာသိပ်မပြင်းထန်ပေမဲ့စေးရုံတင်းပြီးကုသနိုင်တဲ့ရောဂါအခန်းရှိသူတွေအတွက်အခြေအနေအရသုံးဆဖို့အကြံပြုထားတာဖြစ်ပါတယ်။အချိန်နဲ့မှာပဲကူးစက်များဗီဇာပြောင်း Omicron COVID ပိုးကူးစက်မှုတိုးလာနေတဲ့ဆွေဒင်နိုင်ငံမှာဝန်ကြီးချုပ်ဟာ COVID-19 အကူးစက်ခံရတယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရကပြောပါတယ်။ COVID ကူးစက်မှုတိုးလာနေတဲ့ရုရှားနိုင်ငံမှာတော့ COVID ဆိုင်ရာကန့်သတ်မှုအဖြစ်လူများတော်လာတဲ့နေရာတွေမှာကာကွယ်ဆေးထိုးမထားသူတွေမလာဖို့ပြတ်ထမ်းတဲ့ဥပဒေတစ်ခုတော့ရုရှားဆိုကတောက်ကြနေမှာလည်းအတည်ပြုမပေးသေးပါဘူး
။အိန္ဒိယနိုင်ငံမှာတလအတွင်း COVID ကူးစက်မှုအဆ30တိုးလာခြင်းမှာပဲဟိန္ဒူဘာသာဝင်တွေရဲ့အစဉ်လာရဂင်္ဂာမြစ်ထဲရေချိုးဆင်းပြီးတန့်စင်တဲ့အခမ်းအနားတောက်ကြနေကကျင်းပခဲ့ရမှာထောင်နဲ့ခြည်တဲ့လူတွေလာရောက်စုဝေးခဲ့ပါတယ်။နိုင်ငံမြောက်ပိုင်းဥတ္တရာပရာဒေ့ရှ်ပြည်နယ်တွေကဂင်္ဂာမြစ်ထဲကျင်းပတဲ့ဒီအခမ်းအနားမှာအနည်းငယ်လောက်သာနှာခေါင်းစည်းတက်ကြတာတွေ့ရပါတယ်။ကိုဗစ်ကူးစက်မှုပိုများအောင်လို့သလိုဖြစ်မှဆိုးတဲ့အတွက်ဒီအခမ်းအနားကျင်းပတာကိုဖျက်သိမ်းဖို့ဆရာဝန်တွေကဒေသပိုင်းအာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ကလည်းအိန္ဒိယမြောက်ပိုင်းကဘာသာရေးပွဲတစ်ခုကြောင့်ကိုဗစ်ကူးစက်မှုစံချိန်တင်မြင့်မားခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအခုချိန်ထိကူးစက်သူ36တန်းရှိလာပြီဖြစ်ပါတယ
်စနေနေ့မနေ့ဘက်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့စစ်ကောင်စီရဲ့အမေရိကန်မူဝါဒအပေါ်ဝေဖန်လိုက်တဲ့အပေါ်တုံ့ပြန်ချက်ကိုတင်ပြပေးချင်ပါတယ်ခင်ဗျာမြမအရေးအတွက်ပါထဲသွင်းပြဋ္ဌာန်းထားတဲ့ NDAA အမေရိကန်ကာကွယ်ရေးအသုံးစိတ်ဥပဒေဟာဒေတာတွေမှာဩဇာကြီးထွားလာနေတဲ့တရုတ်ကိုပြစ်မှတ်ထားဖို့ရည်ရွယ်တာဖြစ်တယ်လို့မြမနိုင်ငံကိုပါရိုက်ခတ်လာနိုင်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်မြမအရေးလှုပ်ရှားသူတွေနဲ့အကြက်ကတချို့ကတော့ကမ္ဘာအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးအရာအမျက်ထုတ်နိုင်မှုကြိုးပမ်းတဲ့ပြောဆိုချက်အဖြစ်ယူဆကြပါတယ်။တောက်ကြနေသတင်းစာရှင်းလင်းမှုမှာစစ်ကောင်စီရဲ့ပြောခွင့်ရမှတ်ချက်ပေါ် NUG အမျိုးသားညီညွတ်ရေးအစိုးရကအာဆီယံတန်အမတ်ကြီးဖြင့်ခန့်အပ်ထားတဲ့ဥပိုလ်လာတင်နဲ့မြန်မာရေးသုံးသပ်သူဦးတန်းစိုးနိုင်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့အမေရိကန်ရဲ့ NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်အဥပဒေထဲမှာတခြားဒေတာကြီးတွေထက် Indo-Pacific ဒေတာမှာငွေပို300ရာရဲ့ရည်ရွယ်ချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက
Indo-Pacific ဒေတာအတွက်9ဘီလီယံသာပုံဆွဲတယ်ဖြစ်ပါတယ်အဓိကတော့တဲ့တဲ့ပြောရရင်တော့ Indo-Pacific ဒေတာဆိုတာကိုတဲ့တဲ့ပြောရရင်တော့အဓိကပြစ်မှတ်ကတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ပဲဖြစ်ပါတယ်သူ့ကိုခွန်ဗီလီယံတုံးဆွဲထားတယ်ယူကရိန်းနဲ့ဥရောပတစ်ခုလုံးပေါင်းတော်မှာ 4.3 ဘီလီယံပဲတုံးဆွဲတာဖြစ်ပါတယ်
အခုလိုတရုတ်ကိုပြစ်မှတ်ထားတာရဲ့ဒီဟာတပိုင်းဖြစ်မြန်မာပေါ်ဖိအားပေးလာတာကိုလည်းဗိုလ်ချုပ်ဇော်မင်းထွန်းက
ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်အဲ့ဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။
ဒီပေါ် NUG ASEAN ဆိုင်ရာတာဝန်ကြီးဥပိုလ်လှတင်ကတော့
ဖိအားတွေအကြောင်းပြောကြတဲ့ကိုကဖိအားတွေရဲ့တက်ရောက်မှုကိုသူတို့နားလည်စောင့်ကြည့်နေတယ်ဆိုတော့တစ်ဖက်ကဝန်ခံမှုကလည်းရှိနေတာပါ။သူတို့ဖြစ်တော့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝင်ရောက်ဆွဲဖက်မှုတွေတစ်ချိန်တည်းမှာတရုတ်ကိုလှမ်းပြီးတော့ချိန်တာပေါ့လေဒါတရုတ်ကိုအဓိကထားပြီးတော့ဒီကကွယ်အသုံးစိတ်တွေကိုတုံ့မြင့်သုံးဆွဲတာတွေဟာဒီဒေတာအတွင်းမှာအမေရိကန်အနေနဲ့ဝင်ပြီးတော့ဆွဲဖက်ချက်လေ့ကျင့်တဲ့သဘောရှိတယ်ဆိုတာကိုသူတို့သိတယ်ဆိုတာကိုလည်းပြချင်းပုံရပါတယ်သို့တော်လည်းပဲဖိအားတွေကိုအစဉ်အလာအယဂယူမဆိုင်ဘူးလို့ပဲပြောပြောဒီနိုင်ငံတကာမိသားစုရဲ့ထူးသဖြင့်တော့ မေရိကန်ပြည်ထောင်စုလိုနိုင်ငံတကာမဟာမိတ်အင်အားစုတွေနဲ့အများကြီးရှိတဲ့တိုင်းပြည်တွေရဲ့အကူအညီပူးပေါင်းဆောင်ရွက်မှုတွေမရဘူးဆိုလို့ရှိရင်တိုင်းပြည်တပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ဖြစ်ချင်တဲ့ကိစ္စတွေဟာတော်တော်ပဲခက်ခဲပါတ
ယ်။ဒါအပြင်မြမရေးသုံးသက်သူနဲ့တရုတ်ရေးလေလာထားသူဦးတန်းစိုးနိုင်က
NDA နဲ့ပတ်သက်ပြီးတော့အဲ့ထဲမှာဗမာနဲ့ပတ်သက်တဲ့နောက်ဆက်တွဲအဆိုပြုချက်တွေပါလာတဲ့အပေါ်မှာသူတို့ကအမေရိကန်နိုင်ငံဟာပါပြီးမှဒီမိုကရေစီပြန်လည်ရရှိရေးတွေလှုပ်ရှားနေတဲ့အင်အားစုတွေကိုဆက်ပြီးတော့ဖြစ်နိုင်တဲ့ဤနဲ့အားပေးသွားဖို့ကြိုးပမ်းနေတယ်ဆိုတဲ့အပေါ်မှာစိုးရိမ်မှုတစ်စုံတစ်ရာရှိနေတယ်ဆိုတာပေါ်လွင်နေတယ်။အဓိကကတရုတ်ရဲ့အာရှပစိဖိတ်ဒေသလွှမ်းမိုးရေးကိုတံပြန်သူ့အနေနဲ့လှုပ်ရှားဖို့အတွက်ဘတ်ဂျက်တွေအဲ့လောက်ချပေးတယ်လို့လမ်းကြောင်းမျိုးတွေကိုစောင့်ပေးပြီးပြောသွားတယ်လို့ယူဆပါတယ်။ဒါကြောင့်လေခုကအမေရိကန်ရဲ့ NDA နဲ့ပတ်သက်တဲ့ရည်မှန်းချက်တွေကိုအကြောင်းပြုပြီးတော့တရုတ်နဲ့ရန်တိုက်ပေးဖို့ကြိုးစားတယ်
။အဲ့တော့ဘာကြောင့်အခုလိုရန်တိုက်ချင်ရပါလဲလို့မေးရမှာဦးတန်းစိုးနိုင်ကဆက်ပြီး
စကားစအနေနဲ့တခြားလူမျှော်လင့်ချက်ထားပြီးတော့အာကူခဲ့တဲ့တရုတ်ပြည်ကလည်းအခုကအမေရိကန်နဲ့တော်လေးသဘောထားတူညီတာတွေတွေ့လာတယ်။ဆိုတော့ကအာဆီယံဘုံသဘောတူညီငါးချက်ကိုနှစ်ဖက်လုံးကသဘောတူထားကြတယ်။နောက်တစ်ခုကဗမာပြည်ကိုစားပြုရေးဦးကျော်မုထွန်းကိစ္စမှာလဲသူတို့နှစ်ယောက်ညှိနှိုင်းပြီးတော့အတိမတ်ပြုထားတယ်ဆိုတော့အမေရိကန်နဲ့တရုတ်နဲ့နှီးဆက်ပြီးတော့ဗမာပြည်ပြဿနာကိုအတူတူရပ်ခံပြီးအကောင့်ထည့်ဖို့မယ်ဆိုရင်အခက်ဆအတွက်ကတော့ပို့ပြီးတော့ဆိုးရတဲ့နိုင်ငံတကာအကြံတင်းနဲ့ကြုံရနိုင်တယ်။ဒါကြောင့်မို့အခု NDA နဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်ကြားထဲမှာဝင်ပြီးတော့ cloud ဆန်ကြည့်တာတတ်ရှုကြည့်တာပေါ့ဗျ။
အခုလိုအချိန်မှာမြန်မာနိုင်ငံအနေနဲ့အင်အားကြီးနိုင်ငံနှစ်ခုကြားအခုလိုပထမဆုံးဝင်ကစားကြည့်တဲ့သဘောကအရင်တောက်လျှောက်ကျင့်သုံးလာတဲ့ဗမ်မလိုက်ချာနေနိုင်ငံကြီးဝါဒကနေစခွဲထွက်တဲ့သဘောထူးခြားတယ်လို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျ။ကိုဝင်းမင်းဆက်သွယ်မင်းများတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့တရားရုံးကိစ္စကိုတင်ပြခြင်းပါတယ်။လေရင်ငားရမှုကိစ္စတစ်လုံငန်းပါမစ်လျှောက်ထားမှုကိစ္စနဲ့ဒေါန်ဆန်းစုကြည်အပေါ်စစ်ကောင်စီထပ်ပြီးတရားဆွဲထားတဲ့အဂတိလိုက်စားမှုငားမှုကိုနေပြည်တော်တရားရုံးမှာကြားနာဖို့စတင်တောက်ကြနေမှာစတင်ဆောင်ရွက်ခဲ့ပါတယ်။အရင်ကတရားဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကသုံးမှုကိုလည်းတောက်ကြနေမှာကြားနာစစ်ဆေးပါတယ်။နောက်တစ်ခေါက်တရားရုံးချင်းကြရင်တော့ဒေါန်ဆန်းစုကြည်ဖောင်ဒေးရှင်းတာဝန်ရှိသူဒေါက်တာတန့်တော်ကောင်းကိုစစ်ကောင်စီကတက်တည်ထွက်ဆိုဖို့ခေါ်ထားတယ်လို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုမမ်းမြအစင်အောင်ကပြောပြပေးပါမယ်ခင်ဗျာ
။စစ်ကောင်စီကဒေါအောင်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုငားမှုနဲ့ထတ်တူတရားဆွဲထားတဲ့အမှုတွေကိုနေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းကြားနာသွားဖို့ဒီကနေ့စတင်ဆောင်ရွက်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူ NLD အစိုးရလက်ထက်သမရဦးဝင်းမြင့်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြင့်အေးတို့အပေါ်အဂတိလိုက်စားမှုတွေထပ်ပြီးတော့တိုးထားတာဖြစ်ပါတယ်။ဘသူနဲ့ဘလို့ပုံမှန်တက်မှုတွဲတရားဆွဲတယ်ဆိုတော့အခုထိမသိရသေးဘူးလို့ရှင်းနေတူကအခုလိုရှင်းပြပါတယ
်။ယချင်းကတော့22ရက်နေပါမှာ။ဒါမှမဟုတ်တောက်ကြနေပါမယ်။ဒီအောင်သေးတော့မဟုတ်ဘူး။ဒီအောင်သေးတော့မဟုတ်ဘူး။သုံးမောင်ပါတဲ့ဟာရှိတယ်၊ဆင်းရောက်ပါတယ်ရှိတယ်။အဲ့ဒါတော့တိကျတော့မသိဘူး။ဒီအောင်သေးတော့တခုမှမပါဘူး။ဘလို့ဇေရောတောက်ကြနေပဲပြီးထားတယ်။တောက်ကြနေပဲပြီးနေတယ်။ဘလို့ဇေရောတောက်ကြနေပြီးထားတယ်။တောက်ကြနေတိုင်းစစ်ဖို့များပါတယ်။ဘာကြောင့်ပါတဲ့တိကျပါကြံတယ်လည်းတော့တိကျပြောလို့များ။
အဂတိလိုက်စားမှုအသင့်ငားမှုအတွေ့ဒေါအောင်ဆန်းစုကြည်ဘက်ကဘယ်ရှိနေတွေဘယ်အမှုကင်တွေ့မယ်ဆိုတာလာမယ့်ဇန်နဝါရီ27ရက်ရုံချိန်မှာတရားရုံးကိုတင်ပြဖို့ရချိန်ပေးထားပါတယ်။ဒီနေ့မှာအရင်တွေကကြားနာစစ်ဆေးနေတဲ့အဂတိလိုက်စားမှုတွေကသုံးမှုကိုကြားနာစစ်ဆေးခဲ့ပါတယ်။နေပြည်တော်မှာလာရောက်သောစိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့တဲ့အမှုမှာရာဒူးအာနာတုံးခဲ့တဲ့ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးတွဲဆွဲထားတဲ့အမှုနှမှုနဲ့ရန်ကုန်တိုင်းဒေသကြီးမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုတမှုအတွက်စစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုလုံးအတွက်စစ်ကောင်စီဘက်ကလူပြားသက်တွေအနေနဲ့ရန်ကုန်တိုင်းဒေသကြီးစီရင်စစ်ချုပ်ဒေါခင်မချိုကိုနှစ်ဖက်ရှိနေပြီးပြန်လည်မိခဲ့တယ်လို့လည်းသိရပါတယ်။ဒီမှုတွေအတွက်နောက်ထပ်ရုံးချင်းကိုလာမယ့်ဇန်နဝါရီ27ရက်နေ့ချိန်ဆထားပြီးအဲ့ဒီနေ့ကျရင်ဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုနှစ်ခုအဲ့ဒီမြေနေရာပေါ်မှာအင်ဆောက်တာနဲ့ပတ်သက်တဲ့အမှုရန်ကုန်တိုင်းမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုစတဲ့အမှုပေါင်း၄မှုကိုကြားနာစစ်ဆေးမှာဖြစ်ပါတယ်အဲ့ဒီအမှုတွေအတွက်ဒေါခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုစစ်ကောင်စီကလူပြတ်သက်တဲ့အနေနဲ့ခေါ်ထားတယ်လို့သိရပါတယ် ဒေါန်ဆန်းစုကြည်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တယ်ဆိုပြီးတော့လေတရားဆွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ဦးကဒေါန်ဆန်းစုကြည်အပါအဝင် NLD သမရဝင်းမြင့်တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေအပါအဝင်အယောက်400ကျော်ကိုတရားဆွဲမယ်လို့ပြောဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်တို့ကိုဘယ်ပုံမှားတွေနဲ့တရားဆွဲမလဲဆိုတာကိုတော့သတင်းစာရှင်းလင်းပွဲမှာတိတိကျကျပြောဆိုခဲ့တာမရှိပါဘူး။လက်ရှိအချိန်အထိလဲဆွဆွဲခံထားရသူဒေါန်ဆန်းစုကြည်နဲ့သမရရူစီကိုဆွဲဆိုမဲမှုတွေအတွက်အကြောင်းကြားထားတာမရှိသေးဘူးလို့စုံစမ်းသိရပါတယ်။တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေကိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့တရားဆွဲထားတဲ့အတွက်တချို့လဲကြားနာမှုတွေစတင်နေပါပြီ။NLD ပါတီအနေနဲ့ရွေးကောက်ပွဲကာလအတွင်းသုံးစွဲငွေတွေကိုဥပဒေနဲ့အညီဆောင်ရွက်ခဲ့ရလားဆိုတာကိုတော့အခုချိန်ထိမစစ်ဆေးရသေးဘူးလို့ကော်မရှင်ညွှန်ကြားမှုချုပ်ကအခုလိုပြောပါတယ်
။ပါတီတွေကိုစစ်ဆေးတဲ့အခါမှာအခုချိန်ထိကျွန်တော်တို့ဒီဒီဇင်ဘာလအထိ50ပါတီစစ်ဆေးပြီးစီးတယ်ဆိုတာကျွန်တော်ရှင်းလင်းတင်ပြခဲ့ပြီးဖြစ်ပါတယ်။အကြနာကျွန်တော်တို့42ပါတီကြာပါတယ်။အဲ့ထဲမှာ NLD ပါတီလည်းကြာပါတယ်။
NLD ပါတီကောင်းဆောင်ဒေါန်ဆန်းစုကြည်ကိုအမှုပေါင်းတရာစင်ကျော်နဲ့စစ်ကောင်စီကတရားဆွဲထားတဲ့အထက်ကလက်ရှိမှာအမှုငါမှုအတွေ့ထောင်းနဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်။နိုင်ငံတကာဘက်ကတော့ဒေါန်ဆန်းစုကြည်နဲ့တိုက်ခတ်နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေရတယ်ရှိပြီးဒီပေါ်မှာတော့စစ်ကောင်စီဘက်ကထဲသွင်းစဉ်းစားဖို့မရှိကြောင်းနဲ့ဥပဒေအထက်မှာဘသူမှမရှိတာမို့ဥပဒေအတိုင်းသာချမှတ်သွားမှာဖြစ်တယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြင်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်ရှင်
။မတ်မြခြင်းအောင်ပြောပြသွားတာပါ။အခုဆက်လက်ပြီးတော့ရှားပြည်မြောက်ပိုင်းမူဆန်မြို့နယ်မုံပေါ်ဒေသဘက်မှာစစ်ကောင်စီတပ်နဲ့ KIA ကချင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေရကြောင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်။
မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေရကဒီနှစ်စမ်းပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KIA အကြားမှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တာပါမူဆယ်မြို့နယ်မုံပေါ်ဒေသဘက်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်နဲ့ KIA အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေရာနဲ့ချီထွက်ပြေးတန်းရှောင်နေရကြောင်းစစ်ပြေးဒုက္ခသည်တွေကိုကူညီနေသူတို့က VOA ကိုအခုလိုပြောပါတယ
်မုံပေါ်ဝင်းဆန်ကွက်သူကလေးသူရဲ့လောက်ကစပြီးအဖက်ပြောတိုက်ပွဲဖြစ်တာပေါ့တိုက်ပွဲဖြစ်တော့အခုအဖက်က၄ရွာလောက်ရှိတယ်အဲ့ဒီနောင်ဟန်းဖူပန်းစမာဒိဆာဒိဆာပါတယ်အဲ့၄ရွာကဒီသူရဲ့ဒီဝင်းဆန်ကွက်မှာရှိတဲ့ church မှာအင်ချေ65အိမ်လောက်သူရဲ့290ကျော်လောက်ဒီမှာစုစည်းတင်းဆောင်ကြတာပေါ့အဲဒီကနေ့လေလက်နဲ့ကြီးတန်တွေတော့ကြားနေကြတယ်လို့ပြောတယ
်စစ်ပြေဒုက္ခတွေကိုမူဆယ်မျိုးကနေစာနဲ့ရိတ်ခါနဲ့အထောက်ပံ့ပစ္စည်းတွေတွားရောက်ပို့ဆောင်ရမှာလဲတွားလာရေးအတွက်အခက်အခဲရှိနေတယ်လို့ပြောပါတယ် KNG ကချင်သတင်းဌာနကတော့မုံပေါ်ဒေသကစမကြီးရွာမှာဇန်နဝါရီလ14ရက်ကစတင်ပြီးတိုက်ပွဲပြင်းထန်နေကြောင်းနဲ့နေကင်းတနအီလောက်မှာတိုက်လေရင်တစည်းလာရောက်ပြန်ဝဲသွားတာရှိကြောင်းဖော်ပြထားပါတယ် KIA ရဲ့သတင်းပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးကတော့လက်ရှိတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။စစ်ကောင်စီဘက်ကလည်းကျွန်တော်တို့တပ်မခ6နေမဲ့ဘက်မှာထုတ်ပြစ်ဆင်မှုလုပ်နေတာ။အဲတပတ်လောက်ရှိပြီ။တို့တရားတော့များဆုတ်သွားပြီ။ဆုတ်ကံနဲ့ပြန်တိတိရင်တိုက်ပွဲတွေဖြစ်မှာပါ။ကျွန်တော်တို့စီကတော့ခုတစီကတော့တရင်ကတော့မတက်ဘူး
။ KIA ရဲ့လူမှုကွန်ရက်ဆက်မျက်နှာမှာတော့73ရက်နေ့က KIA တပ်မခ6တရင်36နေမြေမွန်ဂိုဒေသစမာရွာနဲ့ကပန်ရွာကြားမှာနေကင်းတနအီကတိုက်ပွဲဖြစ်ကြောင်းဖော်ပြထားပါရယ်ကချင်ပြည်နယ်အတွင်းက KIA ရဲ့တပ်ရင်းနယ်မြေတချို့ကိုဒီရက်ပိုင်းတွေအတွင်းမှာတော့စစ်ကောင်စီတပ်ကလေကြောင်းကလာရောက်ပစ်ခတ်တာတွေရှိကြောင်းလဲဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြီးပြောပါရယ
်ကျွန်တော်ကချင်ပြည်နယ်ဘက်မှာတော့ဟိုတနေ့ကပေါ့နော်အခု3ရက်လောက်တော့ရှိပြီဒီတပ်မဟာရှစ်လောက်ခံအမတ်ငါတပ်ရင်းနယ်မြေဘက်မှာလဲစစ်ကောင်စီတပ်ကနဲ့လေကြောင်းနဲ့ပစ်တာတွေရှိတယ်အာယူအမပစ်တာပေါ့ဒါတော့ယူတာတွေနည်းပပပြခိုက်တာတွေရှိတယ်။နောက်တင်းရတော့သူတို့တိုက်ရင်6အဲ့မှာလဲညတကောင်ညမှာလေကြောင်းနဲ့ပစ်တာတွေရှိတယ်။အိုးမင်းပြင်ကနေတော့သူစစ်စနာတော့မရှိဘူး။အဲ့ဒီလေကြောင်းကနေပစ်တာအရပါပဲ။ဒါတော့မှညပါပဲပြညတကောင်ညမှာပဲပစ်တာ
။တမဟာ8တိုက်ရင်9ဟာကချင်ပြည်နယ်မွန်းညင်းမြို့နယ်မှာအခြေစိုက်ပြီးတော့ လေချောင်းကတိုက်ခိုက်ခံရတာကတော့စကိုင်းတိုင်းကတက်အထက်မိုးသားကြီးမိုးသားလေးပဲဖြစ်ကြောင်းနဲ့တရင်6ကတော့ဖားကန့်မြို့နယ်ဘက်မှာဖြစ်ကြောင်းပြောပါရယ်ဒီရပိုင်းအတွင်းစကိုင်းတိုင်းဒေသကြီးကတက်ခိုင်ထီးကြိုင်မြို့နယ်မရတိန်ယွာကိုစစ်ကောင်စီတပ်ကလေချောင်းကတိုက်ခတ်တိုက်ခိုက်ခဲ့တာကြောင့်နေအိမ်အချို့နဲ့စာတင်ကျောင်းတွေပျက်စီးတာရှိကြောင်းဒေသခံတွေကပြောပါရယ်စစ်ကောင်စီဘက်ကတော့မရတိန်ယွာမှာ PDF တွေစခန်းချနေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြောင်းနဲ့တရောင်ဒိုးတနက်တလက်တူမီတနက်9လက်နဲ့လက်လုတ်တနက်2လက်ဆော့ရရီတင်းစီရမိကြောင်းသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာချင်းပြည်နယ်ဘက်ကအခြေအနေတချို့ကိုဆက်ပါအောင်မယ်ချင်းပြည်နယ်တွန်းကြံနယ်ဘက်မှာချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမဏိပူပြည်ကကတဲ့တပုံနေကြဇန်နဝါရီလ23ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ချင်းကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဒီချိန်ထဲမှာပဲတီးတိမ်မျိုးနယ်ဘက်မှာလည်းချင်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားတယ်လို့သိရပါတယ်။တိုက်ပွဲဖြစ်ပွားတာကြောင့်နေအိမ်မီးရှို့ခံရတာရှိသလိုနေအိမ်ဆုံးခွာထွက်ပြေးရတာတွေလည်းရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခမောင်စိုးမြင့်ကပြောပြပေးပါမယ်။
ချင်းပြည်နယ်တွန်းဆန်မြို့နယ်မှာဇန်နဝါရီလ23ရက်မနေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ခွဲထွက်ရေးလက်နက်ကိုင် PLA ကတဲ့တပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တွန်းဆန်မြို့နယ်စီနန်းချေးရွာအနီးမှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားတပ်ဦး CNF, PDF, Zolan, CDM, CN, Zogan Army, ပြည်သူ့ကာကွယ်ရေးအဖွဲ့ PDA တို့ပူးပေါင်းအဖွဲ့နဲ့အိန္ဒိယအစိုးရကိုတော်လှန်နေတဲ့ကတဲ့တပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြတာပါ။တိုက်ပွဲအတွင်းမှာနှစ်ဖက်စလုံးအကြအဆုံးတွေရှိတယ်လို့ CDM, CN အဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါဗျာ။
ကောင်းလာဖို့ဘာလို့လဲဆိုတော့ဒီနေ့ဆက်ကြည့်ကြပါဦး။ဒီအတဲအဖွဲ့တဲကတော့ရှိရောက်တော့ပြည့်စုံပြီးတယ်လေ။မတူတော့ပြန်ပြန်နိုင်ငံရရတဲ့ဒီမှာပြည်သူဖက် CNO ဘာလို့ဆိုတော့ဒီချင်းတန်းတမ်းနဲ့တော့ဒီနေ့အဖွဲ့တွေကဘူးမှုတယောက်ချတယ်။နောက်တစ်ခုချတယ်ပေါ့နော်။စိတ်ပေါ်ရတော့ယူပြီးမှလည်းရှိတာပဲ။ဒီကတဲတပုံကအသာသာဖြစ်နေနေနာလည်းမဟုတ်ဘူးဒီမှာအဲ့မှာမီးနေတာပေါ့နော်။
ကတဲ့တဘုံအဖွဲ့ဟာအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အိန္ဒိယမြန်မာနယ်စပ်ရှိစကိုင်းတိုင်းတမူးမြို့နယ်ကလေးမြို့နယ်နဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်တွေမှာအခြေပြုလှုပ်ရှားပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီတဘုံအဖွဲ့တွေနယ်စပ်မှာအခြေပြုလှုပ်ရှားနေတာနှစ်ပေါင်းကြာမြင့်နေပါပြီ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေတဲ့အဖွဲ့တွေပေါ်ပေါက်လာပြီးနောက်ပိုင်းအဲ့ဒီနယ်မြေတွေနားမှာလှုပ်ရှားနေကြတဲ့အတွက်အခုလိုတိုက်ပွဲတွေဖြစ်ပွားလာတာလို့ခန့်မှန်းရပါတယ်။ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းမျိုးနွယ်စုစုပေါင်းအဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့တို့ကြားမှာလဲဇန်နဝါရီလ14ရက်တောက်ကြံနေ့မနေ့ပိုင်းကတီးတိမ်မျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDM CN အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ခုကျွန်တော်တို့ကစစ်ကောင်စီတွေနဲ့တိုက်ပွဲအပြင်းထန်နေလို့စစ်ကောင်စီတွေကလည်းတက်လာလို့သူတို့ကထိုးစစ်ဆင်နေလို့ကင်းနေတီးတိမ်ကြတာဒီမနေ့ဆန္ဒရေးကလေးကပြခန့်နေတာအခုတည်းကမလာသေးဘူး။လက်မကြီးကြောင့်ကျွန်တော်တို့ပေါ်သားတို့ရောက်နားလုံးဝကားနေရပေါ့နော်။ဒီမှာတော့ဗန်ညာရတဲ့တယောက်ရှိတယ်။
တောက်ကြံနေညနေပိုင်း၄နာရီခွဲလောက်အထိတိုက်ပွဲဖြစ်ပွားနေစေလို့ပြောပါတယ်။ကြာတာပရိနေတုံးကလည်းတီးတိမ်မြို့နယ်ထင်းစန်းချေးရွာမှာချင်းပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်
။ကျွန်တော်ဒီ PNG ရယ် PDF ဒုံနဲ့ရယ် PNO ရယ် PDA ရယ်ဒီပေါင်းပြီးတော့မှာပိုက်ပဲချနေတယ်။သူရတော့ခုနကောင်တော့သူတို့အေးရယ်တာညာရတယ်လို့များတာပေါ့နော်
။ထင်းစန်းချေးရွာတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကထိခိုက်မှုတွေများတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပေမဲ့တီးခြားအတီမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားမှုအတွင်တီးတိမ်မြို့နယ်ထေဆန်းချေးရွာကနေအိမ်တချို့မီးလောင်ခဲ့ပြီးရွာဆယ်ရွာကရွာသားတထောင်နီးပါးတိမ်းရှောင်ရတယ်လို့တီးတိမ်မြို့ကန်တဦးကပြောပါတယ်။
ဒီနေ့ရတဲ့ရတော့ဒီရှိပြည်တွေကလည်းအိမ်မှာ coffee station ဆိုင်ပြီးတော့အိမ်ကခုနကနောက်ရှိတာအဲ့ထဲမှာလေးရတော့ပါတော့ရ။အာရွာသားများတော့ဆက်ပြီးကြပြီ။အန်တောတချာမှာဆယ်ရွာတော်မယ်ဆယ်ရွာ။တောင်နေတဲ့လူလား900နဲ့တစ်ထောင်ကျော်
စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းကလေးမြို့ကနေချင်းပြည်နယ်တီးတိမ်ဘက်ကိုဇန်နဝါရီလ12ရက်နေ့ကအင်အားဖြည့်တင်းလာတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မှာတိုက်ပွဲတွေပုံမပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်စကိုင်းတိုင်းဘက်ကနေချင်းပြည်နယ်တီးတိမ်ဖလန်းစားတဲ့မြို့နယ်တွေဘက်ကိုပြည်သူတွေခီးသွားလာခြင်းမပြုကြဖို့ PDF ဇိုလန်းကထပ်မံမြစ်တရက်ခံထားပါတယ်။အဲ့ဒါကြောင့်ဒီရက်ပိုင်းမှာတီးတိမ်မျိုးဘက်ကိုကားသွားလာမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြသွားတာပါ VOA ရဲ့အတန်းလွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့စနေနေ့မနက်ဖက်အတန်လွှင့်စီစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6353ညလိုင်းလံမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းနိုင်ရီဝက်မှာတော့အမျိုးသမီးကန္တသူလစုံလင် American တခွင်ဒါအပြင်သိပ္ပံနဲ့ဤပညာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့အမျိုးသမီးကန္တကိုတင်ပြပေးပါမယ်ခင်ဗျာစစ်တပ်ကအာဏာသိမ်းမှုကအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးစတဲ့အခြေအနေတွေပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုတွေကိုဖြစ်စေခဲ့ပြီးတော့အမျိုးသမီးဥဆောင်မှုကဏ္ဍရော့ကျသွားစေခဲ့တယ်လို့ WLB အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကပြောဆိုပါတယ်နိုင်ငံရေးပါတီတွေမှာဥဆောင်လှုပ်ရှားနေကြတဲ့အမျိုးသမီးတွေရဲ့2020ရွေးကောက်ပွဲအတွေ့အကြုံတွေအပြင်အာဏာသိမ်းမှုနောက်ပိုင်းကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းလေ့လာပြုစုထားတဲ့2020ရွေးကောက်ပွဲတွင်ပါဝင်တဲ့အမျိုးသမီးကိုယ်စားလှယ်များရဲ့အတန်းဆိုတဲ့အစီရင်ခံစာတစ်စောင်ကို WLV က January 17ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်အမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအတွက်စိန်ခေါ်မှုတွေကပါတယ်ပါလဲခင်ဗျာ WLB ရဲ့တွဲဘက်အထွေထွေအတွင်းရေးမှုနှစ်လွေးပိုးငယ်ကိုဆက်သွယ်မေးပြန်ပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
ဒီတင်ပတ်ထဲမှာပဲပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WLB ကနေပြီးတော့မှမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးပါတီတွေမှာဥဆောင်လှုပ်ရှားနေကြတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အစဉ်ကန်စာတစ်စောင်ထုတ်တယ်လို့သိရပါတယ်ဆိုတော့ဒီအစဉ်ကန်စာအကြောင်းလေးကိုနည်းနည်းလောက်အချင်းချင်းလေးပေါ့ပြောပြပေးပါလားရှင
်အတိတ်ကတော့ဒီအစဉ်ကန်စာကပထမစဉ်းစားတာကတော့နိုင်ငံရေးမှာပါဝင်နေတဲ့အမျိုးသမီးတွေရဲ့အတန်တွေကိုဖော်ထုတ်ချင်တာဖြစ်တယ်လို့အမျိုးသမီးတွေရဲ့ဥဆောင်မှုခံကဏ္ဍကိုဖော်ထုတ်ချင်တာဖြစ်တယ်ပေါ့နော်။ဒါ့ပေမဲ့လို့အာဏာသိမ်းသွားတဲ့အခါမှာအဲ့ဒီရည်ရွယ်ထားတဲ့ရည်ရွယ်ချက်ကထုတ်လို့အဆင်မပြေခဲ့ဘူးပေါ့နော်။2020ရလတ်ကိုတည်ပိုးသွားနိုင်ဖို့အတွက်ကစစ်တပ်အာဏာသိမ်းလိုက်တာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီရလတ်ကပျက်စီးသွားတယ်ဆိုတော့အနေထားမှာရှိတာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ကလည်းဆက်မထုတ်ဖြစ်ဘူးဒါပေမဲ့လို့ဒီအာဏာသိမ်းပြီးသွားတဲ့အခါမှာဒီအမျိုးသမီးတွေကသူတို့ရဲ့နိုင်ငံရေးမှာပါဝင်မှုကိုရပ်တန့်သွားတာမဟုတ်ဘူးအာဏာသိမ်းသွားတဲ့အတွက်ကြောင့်မို့ပို့ပြီးတော့မှစိန်ခေါ်မှုတွေရင်ဆိုင်နေရတယ်အဲ့လိုအမျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုပြန်ပြီးတော့မှလေ့လာဆန်းစစ်တဲ့စာတမ်းပြန်လုပ်တယ်ပေါ့နော်အားကြောင့်မို့ကျမတို့အခုထုတ်တဲ့ဒီစာတမ်းဒီအပိုင်းနှစ်ပိုင်းနဲ့သွားတာဖြစ်တယ်ပထမတစ်ပိုင်းကတော့ဒီရွေးကောက်ပွဲမှာကြုံတွေ့ရတဲ့ဒီအမျိုးသမီးတွေရဲ့အခက်အခဲတွေဆက်စပ်သုံးသပ်ထားတဲ့စာတမ်းဖြစ်တယ်နောက်တစ်ပိုင်းကကြတော့ဒီရွေးကောက်ပွဲနောက်ပိုင်းမှာအာဏာသိမ်းသွားတာဖြစ်တဲ့အတွက်ကြောင့်မို့ဘယ်လောက်ထိအမျိုးသမီးတွေပေါ်မှာအကျိုးတရားမှုတွေရှိတယ်လဲဆိုတော့ပိုင်းနှစ်ပိုင်းနဲ့ကျမတို့လောက်တာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ပါအခုဒီစစ်တမ်းမှာရောအတိတ်ကဘာတွေရှာဖွေတွေ့ရှိခဲ့ပါတယ်သူတို့အတိတ်ကကြုံရတဲ့စိန်ခေါ်မှုတွေဆိုရင်ဘာတွေဖြစ်မလဲရှင
်ဟုတ်ကဲ့ပထမအပိုင်းမှာတော့ဒီရွေးကောက်ပွဲတွင်းမှာကျတော့ကျမတို့အင်တာဗျူးတာအမျိုးသမီး58ဦးပေါ့နော်19ပါတီကဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကိုအင်တာဗျူးခဲ့တယ်ပေါ့နော်အဲ့လိုဗျူးလိုက်တဲ့အခါမှာအမျိုးသမီးတိုင်းမှာကြုံတွေ့ရတဲ့အခက်အခဲတွေကမလဲဆိုရှင်ခွဲခြားဆက်ဆံမှုကြီးရှိတယ်ဆိုတဲ့ဥစ္စာကိုကျမတို့တွေ့ရတယ်ပေါ့နော်ပါတီတွင်းထဲမှာလည်းပဲရှိတယ်လို့တနိုင်ငံလုံးအတိုင်းအတာမှာရှိနေတဲ့အခြေအနေတွေမှာလည်းခွဲခြားဆက်ဆံမှုတွေရှိရပေါ့နော်ဥပမာအားဖြင့်ရွေးကောက်ပွဲကော်မရှင်registration လုပ်ရတဲ့အခါမှာတော့၎င်း campaign ဆင်းတဲ့နေရာမှာတော့၎င်းခွဲခြားဆက်ဆံမှုတွေရှိတယ်လို့ဒီပြည်သူလူထုကိုယ်တိုင်ကအမျိုးသမီးတွေအပေါ်ယုံကြည်မှုအားနည်းနေသေးတယ်ဆိုတဲ့ဥစ္စာကိုတွေ့ရတယ်ပေါ့နော်အမျိုးသမီးတွေကမလုံနိုင်ပါဘူး အမျိုးသားတွေလောက်မလုံနိုင်ဘူးဆိုတဲ့အမြင်ကကျွန်တော်တို့အတိုင်းဝိုင်းမှာဆက်ရှိနေသေးတယ်ဆိုတဲ့စိန်ခေါ်မှုတွေကိုတို့တို့တွေ့ရတယ်နောက်တစ်ပိုင်းကကြတော့ခုနပြောတဲ့ဒုတိယပိုင်းကတော့အာနာသိမ့်ပြီးတဲ့အခါမှာအမျိုးသမီးတိုင်းကအာနာသိမ့်မှုကိုလက်မခံနိုင်တာဖြစ်တဲ့အတွက်ကြောင့်မို့တော်လှန်နေတဲ့အမျိုးသမီးတွေဖြစ်တယ်အဲ့လိုတော်လှန်တဲ့အတွက်ကြောင့်မို့ဒီနိုင်ငံကြီးမှာအစကတည်းကပါဝင်တယ်ဒါပေမဲ့လို့ဒီအာနာသိမ့်နေဖြစ်တဲ့အတွက်ကြောင့်မို့ပုံမှုပြီးတော့မှတက်နိုင်တဲ့ဘက်ကနေပါဝင်လာတဲ့အခါမှာအသက်အန္တရာယ်အလုံးချုံရေးတွေနဲ့ပတ်သက်ပြီးတော့မှစင်ကိုမူရခက်ခဲတွေအများကြီးတွေ့ရတယ်ဆိုတဲ့ဥစ္စာကိုကျမတို့တွေ့ရှိရတာပေါ့နော
်ဟုတ်ကဲ့အဲ့တော့တကယ်အခုအာနာသိမ့်ပြီးနောက်ပိုင်းမှာလည်းအမျိုးသမီးတွေအတော်များများအာအာနာရှင်စန့်ကြီးပဲပြောပေါ့နော်ဒီလက်ရှိဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာအများပြားပါဝင်နေတာကိုတွေ့ရပါတယ်ဒါပေမဲ့အခု WLB ရဲ့အစီရင်ခံစာထဲမှာသတိထားမိတာကဒီအမျိုးသမီးတွေရဲ့ဥဆောင်မှုကဏ္ဍဟာနော်နိုင်ငံရေးကျမကြီးလူမှုရေးစီးပွားရေးစသဖြင့်ပေါ့လေဒီအပေါ်မှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြင်းပြင်းထန်ထန်ရိုက်ခတ်မှုရှိတယ်သူတို့ရဲ့ဥဆောင်မှုကဏ္ဍဟာလည်းဥစားအပြည့်အစင်ရော့ချသွားတယ်လို့ထောက်ပြထားတာကိုတွေ့ရပါတယ်ဒါကဘယ်လိုပုံစံမျိုးပြောချင်တာပါလဲအဲဘယ်လိုတွေ့ရှိတာပါလဲဒီအကြောင်းလေးနည်းနည်းပြောပြပေးပါအ
ော်ဟုတ်ကဲ့အဓိကတော့ဒီမိုကရေစီစနစ်ကိုကျမတို့မြန်မာနိုင်ငံမှာစတင်အကောင့်ထည့်ဖော်တဲ့အခါမှာအမျိုးသမီးတွေကအနေနဲ့အများဥဆောင်မှုခံကနာမှာပါဝင်ခွင့်ရှိရပါတော့။ဒါပေမဲ့လို့အနာသိမ့်သွားတဲ့အခါမှာအမျိုးသမီးတွေကဘလို့မှဥဆောင်မှုအခမ်းကနာမှာမပါဝင်နိုင်တော့တဲ့အခြေအနေမှာအများကြီးတွေ့ရတယ်။ခုနပြောလို့ထွက်ပြေးတိမ်းရှောင်နေရတာတွေရှိတယ်။ပြီးရင်အဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့မှလည်းလုံခြုံရေးအရာပေါ်ပေါ်ထင်ထင်မလုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်။အဲ့လိုပဲမိသားစုတွင်ထဲမှာတော့မှဟိုအမျိုးသမီးတယောက်ဖြစ်တဲ့အတွက်ကြောင့်မိခင်လည်းဖြစ်တယ်လို့နိုင်ငံရေးတမားလည်းဖြစ်တဲ့အခါမှာတချို့တော့လူလူလလလုတ်ပိုင်ခွင့်နေမရှိတဲ့ဟာတွေကအများကြီးတွေ့ရတယ်။တပြိုင်နက်တည်းမှာအနာသိမ့်သွားတာဖြစ်တဲ့အတွက်ကြောင့်မို့ဖိုဝါဒကြီးစိုးရေးနဲ့ပတ်သက်ပြီးတော့မှဆက်ပြီးတော့မှဖြစ်နေတဲ့အပေါ်မှာကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဒီနိုင်ငံရေးမှာဆိုလို့ရှိရင်အမျိုးသမီးတွေကအနောက်မှာပဲနေရမယ်အဲ့ဒီအမြင်တွေလည်းမပြောင်းလဲသလိုအမျိုးသမီးတွေဆိုတာကဥဆောင်မှုခံကဏ္ဍမှာပါလာမျိုးမဟုတ်ဖက်နဲ့အမျိုးသားတွေကိုဝန်းရံပေးရတဲ့အခန်းကဏ္ဍမှာပဲရှိတယ်ဆိုတဲ့အမြင်မျိုးတွေကလည်းအများကြီးရှိနေတဲ့အပေါ်မှာပါဝင်ခွင့်တွေကရော့ချသွားတဲ့ဟာမျိုးတွေကအများကြီးရှိနေတယ်ဒီအာဏာသိမ်းသွားတဲ့အတွက်ကြောင့်မို့အမျိုးသမီးတွေပေါ်မှာရိုက်ခတ်မှုတွေကအရင်ကထက်ပိုပြီးတော့မှဆိုးရွားတဲ့အခြေအနေမှရှိတယ်တကယ်တကယ်တော့ဒီຫນွေဥတော်လိုင်းရင်းမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုတွေအလွှာတိုင်းရှိတယ်ပေါ့နော်အလွှာတိုင်းလို့ပြောတဲ့အခါမှာတန်ပုံးတီးတပိတ်တွေမှာစပြီးတော့မှပါလာဟိုလမ်းပေါ်ထွက်တာအခုဆိုရှင်လက်နဲ့ကင်တော်လိုင်းရင်းမှာတော့မှအမျိုးသမီးအဖွဲ့တွေဆိုတာတီးတန့်နေရှိတယ်ဒါပေမဲ့တကယ်တကယ်မှာအတိမတ်ပြုမှုကယနေ့ချိန်ထိမရှိသေးဘူးအမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍတည်းအရေးကြီးတယ်ဆိုပြီးတော့မှလုံးဝအတိမတ်ပြုပြီးတော့မှတတိတရနဲ့လှုပ်ပေးတဲ့လမ်းဖွင့်ပေးတဲ့အခြေအနေမှာမရှိသေးဘူးဆိုတဲ့အကြောင်းကျွန်တော်တို့တွေးရှိရပါတယ်ဟုတ်
ဟုတ်ကဲ့ဆိုလိုတာကတော့ဒီလှုပ်ရှားမှုရဲ့အလွှာပေါင်းစုံမှာအမျိုးသမီးတွေပါဝင်နေပေမဲ့လည်းဒီဥဆောင်မှုကဏ္ဍပိုင်းမှာကြည့်မယ်ဆိုရင်တော့အာဏာသိမ်းမှုနောက်ပိုင်းမှာရုပ်ရော့သွားတယ်ဆိုတဲ့အနေအထားမျိုးလို့ပြောတယ်လို့နားလည်ပါတယ်နောက်တစ်ခုက
ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်တကယ်တမ်းအမျိုးသမီးတွေလွှတ်တော်ကိုယ်စားလှယ်နေနဲ့ပါဝင်ရှင်ပြိုင်နဲ့အရေးအတွက်ကဟုတ်အရင်ရွေးကောက်ပွဲတွေထဲစားလို့ရှိရင်တော်တော်လေးပိုများလာတာရှိပါတယ်ဒါပေမဲ့အခုအာဏာသိမ်းမှုဖြစ်လိုက်တဲ့ဆိုတဲ့အခါကျတော့အခြေအနေတွေကပြောင်းသွားတယ်ပေါ့လေဆိုတော့အကယ်၍သာဒီအာဏာသိမ်းမှုမဖြစ်ဘူးဆိုလို့ရှိရင်ဒါအမျိုးသမီးတွေဒီနိုင်ငံရေးထဲမှာပါဝင်လာမှုဥဆောင်မှုကဏ္ဍမှာပါဝင်လာမှုကအများကြီးပြောင်းလဲသွားမယ်လို့ရောထင်မိပါလား
ဟုတ်တယ်တကယ်လို့ဒါအာဏာမသိမ်းခဲ့ဘူးဆိုလို့ရှိရင်တချို့အမျိုးသမီးတွေဆိုလို့ရှိရင်ဒီချိန်မှာဆိုရင်လွှတ်တော်မှာပါဝင်နေတဲ့အမျိုးသမီးတွေဖြစ်မယ်ပေါ့လေနော်တချို့ကြတော့လေကိုယ့်ရဲ့ပါတီအနိုင်နဲ့ရပေမဲ့လည်းရှေ့လျှောက်ဒီနိုင်ငံရေးမှာဒီလူထုတွေအတွက်တကယ်ကိုလုံနိုင်မဲ့အနေအထားကိုဥပမာထားတော့ပြည်သူလူထုရင်ဆိုင်နေရတဲ့ဝန်ဆိုင်ရေးအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်သူတို့မှစူးစမ်းအားထုတ် စဉ်းစားထားတဲ့အချက်တွေအများကြီးရှိတယ်။အဲ့လိုမျိုးစဉ်းစားထားပေမဲ့လည်းပဲဒီအာဏာသိမ်းတဲ့အခါမှာဒါတွေကိုမပါဝင်နိုင်တဲ့အခြေအနေမှာအများကြီးရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ကိုယ်တိုင်ထုတ်ဖော်ပြောဆိုတဲ့ဟာတွေအများကြီးရှိပါတယ
်။ဟုတ်ကဲ့ပါ။ဆိုတော့အခုလိုကြုံလာရတဲ့အခက်အခဲပေါ့နော်။စိန်ခေါ်မှုတွေကိုဘယ်လိုများသူတို့ကြော်ဖြတ်နေကြသလဲ။ဖြစ်နေတဲ့အခြေအနေကိုကိုလိုချင်တဲ့အပြောင်းအလဲတစ်ခုဖြစ်လာအောင်လုပ်ဖို့အတွက်မှာဘယ်လိုတိုင်တွဲဖြည့်ရှင်းမှုတွေကအဓိကလိုအပ်နေလဲ
။ဟုတ်ကဲ့။အထူးသဖြင့်ကတော့ကျွန်မတို့နိုင်ငံမှာကဖက်ဒရယ်ပြည်ထောင်စုကိုတွားဖို့ပြောင်းလဲလုပ်ဖို့ဆိုလို့ရှိရင်လူထုအလွှာဆောင်ကပါဝင်ဖို့လိုအပ်ပါတယ်။အလွှာဆောင်လို့ပြောတဲ့အခါမှာလူနည်းစုတွေလည်းပါမှာဖြစ်တယ်လို့တစ်ဖက်မှာဘေးဖယ်ခြင်းခံထားတဲ့အုပ်စုတွေလည်းပါဝင်ဖို့လိုပါတယ်။အေးဘေးဖယ်ခြင်းခံထားတဲ့အုပ်စုလို့ပြောတဲ့အခါမှာအမျိုးသမီးတွေကကျမတို့နိုင်ငံမှာကလေးနဲ့အမျိုးသမီးဆိုရှင်ထက်ဝက်ကျော်လူဦးရေကရှိနေတဲ့အပေါ်မှာသူတို့ရဲ့ပူဇော်ပြုမှုကပါကိုပါမှာဖြစ်ပါတယ်။အဲ့လိုပါမှတာလင်းကျမတို့စံတန်ဖိုးထားတဲ့ဒီသူပေါင်းကောင်းဆောင်မှုနဲ့အလုံးပါဝင်မှုဆိုတဲ့မှုကိုအကောင့်ထဲပေါ်နေမှာဖြစ်ပါတယ်။နောက်တစ်ချက်ကကြတော့ဒီအမျိုးသမီးတွေကိုဖိနှိပ်တဲ့အတွေ့အခေါ်ခွဲခြားတဲ့အတွေ့အခေါ်အဲ့ဓာတွေကဆက်ကျွန်တော်တို့ဖယ်ထုတ်ရမှာဖြစ်ပါတယ်။ဆိုလိုချင်တာကဒီတိုက်ပွဲမှာကျွန်တော်တို့အလုံးကဆက်စစ်ဆန်တဲ့အတွေ့အခေါ်တွေခွဲခြားဆက်ဆံမှုတွေရှိနေတဲ့အပိုင်းဝိုင်းတွေကိုဖယ်ရှားပြရမှာအစ်အာနာရှင်စနစ်အပါဝင်အာနာရှင်စနစ်အားလုံးကိုကျမတို့ဖယ်ထုတ်ရမှာဖြစ်တဲ့အတွေ့အကြုံကိုတွေးခေါ်ကအစပြောင်းလဲပြဖို့လိုအပ်တယ်ပြောင်းလဲပြဖို့လည်းကျမတို့ကဆက်လက်ပြီးတော့မှတိုက်တွန်းလို့ဆောင်သွားမှာဖြစ်ပါတယ်ဆိုတော့အမျိုးသမီးတွေကလည်းကျမယုံကြည်တယ်သူတို့တွေကအခမ်းအနားမှာဆက်လက်ပြီးတော့မှတိုက်ပွဲရတော့ဝင်နေမှာဖြစ်ပါတယ်ကိုနီကိုဟန်နဲ့ကိုဒေတာမှာလူမတိသူမတိတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေရဲ့ကောင်းတွေလည်းအများကြီးရှိပါတယ်ဆိုတဲ့ဥစားကိုကျမကပြောကြားလိုပါတယ်လို့ကျေးဇူးတင်ပါ
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းကျေးဇူးများကြီးပါတယ
်ကကင်ပြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ရပါမယ်ကိုဗစ်ကူးစက်မှုကြောင့်ဆေးရုံတက်သူတွေစံချိန်တင်များပြားလာတာဒုက္ခသည်တွေကိုဆေးစစ်ပေးတဲ့ဌာနတွေမှာဘဝတူခြင်းဘယ်လိုကူညီကြမလဲသမရရဲ့အေဂေဟာအကြောင်းစရတာတွေကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်
ကိုဗစ်ယောဂရန်ကြီးကျက်ခံရတဲ့နယူးယောက်မြို့မှာကယောဂါစဖြစ်ကစား2020ခုနှစ်ခုလိုဇန်နဝါရီလမှာဆေးရုံတက်ရသူဦးရေဟာ 33,251 ယောက်ရှိခဲ့တာကနေအခုခါမှာ 33,646 ယောက်ရှိတယ်လို့ရိုက်တာသတင်းဌာနရဲ့မှတ်တမ်းအရသိရပါတယ်။နယူးယောက်မြို့က Presbyterian Wing Cornell ကျန်းမာရေးစင်တာမှာဆိုရင်ဆေးရုံတက်သူ50ရာခိုင်နှုန်းဟာကိုဗစ်ယောဂါကြောင့်ဖြစ်ပြီးတော့အသက်ရှူရကျက်တာအဆုတ်ရောင်တာအောက်ဆီဂျင်ကျတဲ့ကိုဗစ်ယောဂါလက္ခဏာတွေတွေ့ရပါတယ်။အရေးပေါ်လူနာကုသဆောင်အကြီးအကဲဒေါက်တာရာဟုရှာမန်က
The remaining 50% of these COVID hospitalizations
တဲ့50ရာခိုင်နှုန်းကကင်ဆာနှလုံးလေးဖြတ်တာဗိုက်အောင်နာတွေကြောင့်ဆေးရုံတက်နေကြတာပါ။ဆေးရုံတက်ပြီးဆိုတာနဲ့သူတို့အားလုံးကိုစစ်တော့ကိုဗစ်ရှိနေတာကိုတွေ့ရပါတယ်။
ကိုဗစ်ကြောင့်ဆေးရုံတက်နေသူတစ်ဝက်လောက်ကလည်းကိုဗစ်ကာကွယ်ဆေးထိုးထားပြီးသူတွေဖြစ်တယ်လို့သူကပြောပါရယ်ကာကွယ်ဆေးထိုးထားသူတွေထဲမှာအသက်အရွယ်ကြီးသူတွေရောဂါအခံရှိသူတွေပါဝင်ပါတယ်ကလေးတွေဆေးရုံတက်လာတဲ့အရေးအတွက်လည်းများလာတယ်လို့သူကပြောပါရယ်အိုမီကရွန်ဗိုင်းရပ်စ်ကူးလို့မြန်မြန်ဆန်ဆန်ကူးစက်နေတာကြောင့်ဆေးရုံတွေမှာမနိုင်မနှင်းဖြစ်မှာကိုလည်းစိုးရိမ်နေကြပါရယ်
Now it's too early.
ဒါမဲ့ရက်တွေမှာဘလောက်ထက်ကူးမလဲဆိုတာစောင့်ကြည့်ဖို့လိုပါမယ်နောက်ထပ်နှစ်ပတ်လောက်မှာကူးစက်မှုအရေးအတွက်အမြင့်ဆုံးဖြစ်မယ်လို့ခန့်မှန်းထားပါရယ်
Omicron virus ကြောင့်ဒီဇင်ဘာနောက်ပိုင်းကစလို့ American တဝမ်းမှာဆေးရုံတက်ကြတဲ့အရေးအတွက်ဟာနှစ်ဆပိုများလာပါတယ် Washington DC အပါဝင်ပြည်내တော်တော်များများမှာဆေးရုံတက်သူစံချိန်တင်မြပြခဲ့ပါတယ်ဒါပေမဲ့လည်းအရင်ကိုဗစ်မျိုးကွဲတွေလောက်ရောဂါမပြင်းထန်ဘူးလို့ဆိုပါတယ်2020အစောပိုင်းတုန်းကကိုဗစ်ဖြစ်သူတွေကအများစုကိုအရေးပေါ်လူနာဖြစ်ကူးစက်ပေးခဲ့ရတယ်လို့သူတို့ထဲကတော်တော်များများကိုအသက်ရှူစက်တက်ဆင်ပေးရပါတယ်အခုခါမှာတော့ဆေးရုံတက်သူတွေဆေးရုံကနေပြန်ဆင်းနိုင်ကြပါပြီအရင်ကိုဗစ်မျိုးကွဲတွေလို့ Omicron ဟာအဆုတ်နဲ့အသက်ရှူလမ်းကြောင်းကိုဒုက္ခမပေးပုံပေါ်တယ်လို့လည်းဒေါက်တာရှာမာကပြောပါတယ
် About 10% of these COVID hospitalizations right now
ကိုဗစ်ကြောင့်ဆေးရုံတက်သူ100ရာခိုင်နှုန်းကနှင်းထန်လူနာဆောင်မှာဖြစ်ပြီး900ရာခိုင်နှုန်းက
အသက်ရှူဆက်ကူထားရပါတယ်။အရင်နှစ်ကြိမ်ထက်စာရင်ဒီတစ်ကြိမ်မှာအခုလိုအဆင့်ရောက်တဲ့သူတိတ်မများဘူးလို့ပြောရမှာပါ
။ဒါပေမဲ့လည်းယောဂကူးစက်မှုတွေများတာကြောင့်သေဆုံးသူအရေအတွက်ဟာတရက်ကို1400လောက်သာရှိခဲ့ရတာကနေခုခါမှာတရက်ကို1900လောက်ထိရှိလာပါတယ်ခင်ဗျာ။အာဖဂန်နစ္စတန်ကိုတာလီဘန်တွေတိမ့်ပိုက်ချိန်မှာအမေရိကန်နဲ့လက်တွဲခဲ့တဲ့အာဖဂန်အများပြားနိုင်ငံကိုစွန့်ခွာခဲ့ကြပါတယ်။အဲ့ဒီထက်ကတချို့ကတော့အမေရိကကိုရောက်လာပြီးတော့ဘဝကိုပြန်ဆောက်ဖို့ကြိုးစားနေကြတာပါ။မိုဟာမက်အတိုင်နဲ့အတူမိသားစုဟာကယ်လီဖိုးနီးယားပြည်နယ်ဆန်ဟွန်ဇေးမြို့ကစီကံမှာဈေးလာစစ်နေကြပါတယ
်။မောက်ဇေး
တာလီဘန်တွေမျိုးရဲဝင်လာကန်ဒီလုံခြုံရေးအတွက်တကယ်ကိုစိုးရိမ်ခဲ့ရပါတယ်
။ဒုက္ခသည်တွေအတွက်ယူရပြီးဖွင့်လှစ်ထားတဲ့ Santa Clara Valley Medical Center မှာရှိတဲ့ဒီစီကံကိုလွန်ခဲ့တဲ့နှစ်40လောက်ကအရှိတောင်အာရှဗီယက်နမ်ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်ဖွင့်လှစ်ခဲ့တာပါ Santa Clara Valley Medical Center Manager Nelda David က
ဒီမှာလောက်ကြတဲ့ဝန်ထမ်းအများစုကရွှေပြောင်းအခြေချသူဒါမှမဟုတ်ဒုက္ခသည်တွေပါသူတို့တွေကတချို့လဲအမေရိကကိုစရောက်ကာဇာကဒီဆေးကမ်းမှာပဲစစ်ဆေးမှုခံယူခဲ့သူတွေပါ
ဒီဝန်ထမ်းတွေရဲ့မှာဗီယက်နမ်ကရွှေပြောင်းချေချလာသူလဲပါပါတယ်အခုအခါအာဖဂန်နစ္စတန်ကနေပြောင်းရွှေ့လာသူတွေလဲနိုင်ငံအသစ်မှာဘဝအသစ်စမဲ့အခက်အခဲကိုသူတို့ကနားလည်နိုင်ပါတယ်ဗီယက်နမ်ကရွှေပြောင်းချေချလာသူဆေးကမ်းသူနာပြုထရမ်ပမ်က
ကမ္ဘာတစ်လောကဒုက္ခသည်တွေတီကိုလာကြတာမှာ VNM အပါအဝင်လူမျိုးပေါင်းစုံတွေ့ရပါတယ်။လွန်ခဲ့တဲ့28နှစ်ကကျမတို့လိုပဲလာခဲ့ရတာကိုပြန်အမှတ်ရပါတယ်
။အာဖဂန်နစ္စတန်ကလူပေါင်းသသိန်းလောက်ကိုဘိုက်ဒန်အစိုးရကနိုင်ငံအတွင်းကခေါ်ထုတ်ပေးနိုင်ခဲ့ပါတယ်။အဲ့ဒီထဲကတချို့ဟာဆန်ဟိုဆေးမြို့အနီးတစ်ဝိုက်ကိုရောက်လာမယ်လို့ကနဦးမှပြောခဲ့ပေမဲ့အခုကလူပေါင်း800လောက်ရောက်လာပါတယ်။စီကန်းစကပြန်းဂျဟန်နက်စ်အက်ရှာက
They have huge amount of
တို့ကျွမ်းကျင်တဲ့ပညာတွေအများကြီးပါဒီကလူမှုပတ်ဝန်းကျင်ကိုနောက်ပိုင်းကျရင်တော့တို့ကူညီပါလိမ့်မယ်အခုတော့တို့ခြေတော့ပေါ်တို့ရက်နိုင်အောင်ကျမတို့ကကူညီဖို့လိုပါတယ
်အာဖဂန်မှာရေဒီယိုတန်ပိုင်းနဲ့တက်မွေးဝမ်းကြောင်းခဲ့သူအထိုင်ကြီးကတော့ဘဝအသစ်မှာသင်ခန်းစာအသစ်တွေကိုလေ့လာဖို့အစင်းသစ်ဖြစ်နေပါတယ
်ဘာလဲဖုန်း
တို့ကိုအခုလိုတွေးလိုက်ရတော့အားချမိပါတယ်သူတို့လည်းလုံနိုင်ရင်ကိုယ်လည်းသူတို့လိုဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်အာဖဂန်တော်တော်များများအခြေဆက်ရကယ်လီဖိုးနီးယားပြည်နယ်မှာနောက်ထပ်အာဖဂန်9000ကျော်ရောက်လာဖို့အစီအစဉ်ရှိပါတယ်ခင်ဗျာအင်မီရော်နဲ့လမ်းသာချတဲ့သမရရဲ့အေဂေဟာဘလဲဟောက်စ်မှာပြောမကုန်တော့အောင်များတဲ့သမိုင်းကြောင်းတွေရှိခဲ့ပါတယ
် Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အဓိကပင်မအခန်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ Blair မိသားစုနဲ့ဆွေးနွေးလေးရှိပါတယ
်1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House အေဂေဟာအမေရိကန်နိုင်ငံလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်အဲ့ဒီအချိန်ကသမရအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့ဒီနောက်နှစ်နှင်းငယ်ကြာမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တင်သွားတာပါ
He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှုထောင့်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်။ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်စုရဖြစ်လာပါတယ်
။1940ခုနှစ်တွေအရမှာ Blair House ကိုသမရရဲ့နိုင်ငံတော်အဂေယာအဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရဖရန်ကလင်ဒီရူးစဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အဲ့ဂေဟာဖြစ်သတ်မှတ်ဖို့ဖြစ်လာတာပ
ါ Winston Churchill would come frequently during World War II
ဒုတိယကမ္ဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအင်မီရောမှာမကြာခဏညအိတ်လေးရှိပါတယ်တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်းဝူယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော်အယ်လီနိုနဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါဝင်းကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်နောက်တရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူ့ယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ
်အဲ့ဒီချိန်လေးကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။
ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတော့ပါခင်ဗျာဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်စနေနေ့တိုင်းတင်ဆက်နေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ဒီတစ်ပတ်တော့အမေရိကန်အာကာသစူဇန်ဒေးလာရဲ့အဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အာကာသစူဇန်ရဲ့မှန်ပြောင်း James Webb ကိုစတုံးနိုင်တော့မှာဖြစ်တဲ့အကြောင်းပြောပြပါမယ်အာကာသမှန်ပြောင်းရဲ့အမွေကိုဆက်ခံတဲ့အာကာသစူဇန်မှန်ပြောင်း James Webb ကိုစတင်အသုံးပြုဖို့အတွက် Golden Eye လို့သိပ္ပံပညာရှင်တွေတင်စားခေါ်ဝေါ်တဲ့ရွှေတုတ်ထားတဲ့သူ့ရဲ့ပန်းဖွင့်ပုံမှန်ချက်ကြီးကို January 10ရက်နေ့မှာစဖွင့်ပေးလိုက်ပါပြီ။ဒီမှန်ပြောင်းကြီးကို2021 December 24ရက်မှာတောင်အမေရိကတိုက်ကနေအာကာသယာဉ်နဲ့လွှတ်တင်လိုက်တာဖြစ်ပါတယ်။ American Dollar 10 Billion အကုန်ကျခံပြီးတိဆောက်ထားတဲ့ James Webb မှန်ပြောင်းဟာနက္ခတ္တဗေဒစူဇန်လေးလာရဲ့အတွက်အာကာသရဲကိုလွှတ်တင်ခဲ့တဲ့မှန်ပြောင်းတွေထဲမှာအကြီးဆုံးမှန်ပြောင်းအဖြစ်နဲ့ဒီဇိုင်းဆွဲပြီးကြဲကြဲပြန့်ပြန့်လေးလာနှိမ်ဆွမ်းရှိအောင်ရည်ရွယ်တည်ဆောက်ထားတာလို့ James Webb အာကာသစူဇန်ရဲ့မှန်ပြောင်းစီမံကိန်းကအာကာသမှန်ပြောင်းပညာရှင် Klaus Von Tappen ကပြောပါတယ
် So the James Webb Space Telescope is
James Webb အာကာသမှန်ပြောင်းဟာ NASA ရဲ့အခရာကျတဲ့နောက်ထပ်မှန်ပြောင်းကြီးတစ်ခုဖြစ်ပါတယ်ဒီမှန်ပြောင်းစီမံကိန်းအတွက် NASA ကဥရောပနဲ့ကနေဒါအာကာသစူးစမ်းရေးဌာနတွေနဲ့လက်တွဲဆောင်ရွက်ခဲ့တာပါဒီမှန်ပြောင်းကြီးကနေသိပ္ပံဆိုင်ရာအကြောင်းအရာတော်တော်များကိုသိအောင်လုပ်ပေးမှဖြစ်ပေမဲ့ပထမဆုံးနဲ့အရေးအကြီးဆုံးကတော့စက်ကြာဝဠာရဲ့အာကာသဟင်းလင်းမြစ်ထဲမှာရှိတဲ့ကျေစုတွေကိုသိလာနိုင်မှာဖြစ်တဲ့အပြင်နေစက်ကြာဝဠာအပြင်မှာရှိတဲ့ Exoplanet လို့ခေါ်တဲ့ဂျူရီရဲ့လေထုတွေအကြောင်းမှပြောပြနိုင်မှာပါ
Exoplanet ဆိုတာကတော့နေစက်ကြာဝဠာအပြင်မှာရှိနေတဲ့တခြားနေတွေကိုလှည့်ပတ်နေတဲ့ဂျူရီကိုခေါ်တာပါဒီမှန်ပြောင်းတဲ့စကြဝဠာရဲ့ပထမဆုံးဖြစ်တည်ခဲ့တဲ့ကျယ်တွေအာကာသဟင်းလင်းပြင်ထဲမှာရှိနေတဲ့ကျယ်စုတွေစီကနေထွက်လာတဲ့မိတ်တုံမိတ်တုံအလင်းရောင်ကလေးတွေကိုရှာနိုင်တော့မှာဖြစ်တဲ့အပြင်ဂျူရီဘယ်လိုစပြီးဖြစ်လာတယ်ဆိုတာကိုလည်းသိနိုင်တော့မယ်လို့ပြောပါတယ
် Webb's mission to understand exoplanets
ဘယ်ရည်ချက်ကတော့ဒီ exoplanets တွေကိုနားလည်နိုင်မှုဖြစ်ပါတယ်ဒါကကျွန်တော်တို့လူသားတွေဖြစ်တည်လာဖို့အခြေခံတစ်ခုဖြစ်မယ်ထင်ပါတယ်။အဲ့ဒီအခြေခံမေးခွန်းတွေထဲမှာဆိုရင်ဒီစက်ကြာဝဠာကြီးထဲမှာကျွန်တော်တို့ကြီးပဲရှိနေတာလားကျွန်တော်တို့ဘယ်ကနေစက်ဖြစ်လာပြီးဘလို့အဆုံးသတ်မလဲဆိုတာမျိုးတွေမေးမိကြမှာပါ။တကယ်တော့စက်ကြာဝဠာကြီးကတိတ်ကိုကြီးမားပါတယ်။ဒီတော့တခြားကဘာတွေဂျူတွေမှာတက်ရှိတွေရှိနေမှာပဲလို့တွေးမိကြမှာပါ။ဒါပေမဲ့တကယ်ရှိမရှိတော့မသိကြတဲ့အတွက်ဒါကိုသိနိုင်ဖို့ Webb ကိုတိစောက်ရတာပါ
။ဒီမှန်ပြောင်းမှာတက်ထားတဲ့ Golden Eye လို့ခေါ်တဲ့မှန်ချက်ကြီးက Black Hole ဆိုခေါ်တဲ့တွင်းနဲ့ကြီးတွေအပြင်တခြားကဘာကဂျူသားတွေကိုလိုက်ပြီးရှာဖို့ရောတခြားဂျူတွေရဲ့လေထုတွေထဲမှာရှိတဲ့ရေနဲ့တခြားသက်ရှိတွေရှိမရှိပါရှာဖို့လုပ်ပေးနိုင်မယ်လို့လည်းပြောပါတယ်ဒီမှန်ပြောင်းကမှန်ချက်ကြီးဟာတိတ်ကိုချီးမားတဲ့အတွက်ဥရောပက Alien Rocket နဲ့ဆန့်အောင်သူ့ကို Origami ဆက်ကူခောက်တဲ့ပုံစံမျိုးခောက်ပြီးတည်ရတာဖြစ်ပါတယ်မှန်ရဲ့ညာဘက်ခြမ်းကခောက်ထားတဲ့ဘဲတောင်ပံကို January 9ရက်နေ့မှာဖြန့်ပေးခဲ့တာဖြစ်ပြီးညာတောင်ပံကိုတော့ရှေ့ရနေမှာဖြန့်ပေးလိုက်တာကြောင့်ရွှေမြက်လုံးကြီးလုံးဝပွင့်သွားပြီဖြစ်ပါတယ်။ဒီမှန်ပြောင်းကမှန်ကြီးကိုအေးအေးတန်ခံနိုင်ပြီးပေါ်ပါတဲ့ beryllium နဲ့ပြုလုပ်ထားတာဖြစ်ပြီး၁၁ကံပုံရှိတဲ့အပိုင်း၁၈ပိုင်းပါတဲ့မှန်ကိုရွှေလွှာတုပ်ထားတာဖြစ်ပါတယ်။အတောင်ပံတစ်ဖက်စီမှာတော့အပိုင်းက၃ပိုင်းစီပါပါတယ်
။ Also because the telescope is so large
ဒီမှန်ပြောင်းကတိတ်ကိုကြီးမားလို့နဲ့အတွက်လွတ်တင်မဲ့ဂျူရုနဲ့မဆက်ပါဘူး။ဒါကြောင့်သူ့ကိုခောက်ထားရတာပါ။ဒီမှန်ပြောင်းမှာတက်ထားတဲ့ရွှေနဲ့တုတ်ထားတဲ့မှန်ကြီးက20ပြည့်ချေပါတယ်။ဒီတိုင်းဆိုမဆက်တဲ့အတွက်နေရွက်လိုအဖက်နှစ်ခုကိုခောက်ထားရပါတယ်။အာကာသရဲ့ရောက်တော့မှသူ့ကိုတုံးနိုင်အောင်ပြန်ပြီးဖွင့်ပေးဖို့လုပ်ရတာပါ
။မှန်ချက်ကြီးနဲ့သိပ္ပံတိုင်းတားရေးကိရိယာတွေကိုမထိခိုက်အောင်အကာအကွယ်ပေးထားတဲ့တင်းနစ်ကစားကွင်းအရွယ်ရှိတဲ့အကာကိုတော့ဂရင်းတစ်ပတ်ဆော့ပြီးဖြန့်ပေးခဲ့တာဖြစ်ပါတယ်။ဒီနေအောင်ကားရဲ့ထူးခြားမှုကိုတော့နယူးယောက်ကိုလံဘီယာတက္ကသိုလ်နက္ခတ္တဗေဒဌာနအကြီးအကဲပါမောက်ခဒေးဗစ်ဂျေးဟဲလ်ဖန်ကရှင်းပြပါတယ
် This sun shield is quite remarkable. It deploys as I said about the size of a tennis court. There's five distinct layers.
တကယ်ပဲထူးခြားပါတယ်သူ့ကိုဖြန့်ထားရင်အရွယ်ကတင်းနစ်ကစားကွင်းအပြည့်ရှိပါတယ်သူ့မှာမတူကွဲပြားတဲ့အလွှာ၅ခုပါပါတယ်နေဘက်ကိုမျက်နှာမူထားတဲ့အောက်ဆုံးအလွှာကအပူချိန်250ဒီဂရီဖာရန်ဟိုက်လောက်အပူဒဏ်ကိုခံနိုင်ပါတယ်။အထိတ်ဆုံးအလွှာဖြစ်တဲ့မှန်ပြောင်းကိုမျက်နှာမူထားတဲ့အလင်းပြန်မှုသိမ့်ရတဲ့အလွှာမှာတော့ အပူချိန်ကအနှုတ်385ဒီဂရီကနေ36ဒီဂရီဖာရန်ဟိုက်လောက်ပဲရှိပါတယ်။ဒါဟာမှန်ပြောင်းကိုရောတိုင်းတာတဲ့ကရိယာတွေနဲ့ပတ်ဝန်းကျင်ကအလုံးကိုအေးအောင်လုပ်ပေးထားတာဖြစ်တဲ့အတွက်အဂါသာဟိုးအဝေးကထူကြတဲ့အရာဆိုစိတ်မထင်ရှားလဲတွေးနိုင်မှာဖြစ်ပါတယ်။
1962နှစ်တွင်အတွင်း NASA ကိုဦးဆောင်ခဲ့သူကိုအစွဲပြုပြီးနာမည်ပေးထားတဲ့ James Webb မှန်ပြောင်းဟာသူ့ရဲ့နှစ်ပေါင်း30ကျော်ကအာကာသနဲ့လွတ်တင်ခဲ့တဲ့ Hubble မှန်ပြောင်းထက်အဆတရာပိုပြီးစွန့်တယ်လို့လည်းပြောပါတယ်။ Hubble ကတော့မျက်စိနဲ့မြင်ရတဲ့ရောင်စင်တွေနဲ့ခရမ်းလွန်ရောင်ကြီးလောက်ကိုသာအဓိကထားကြည့်တိုင်းတာဖြစ်ပါတယ်။
James Webb Space Telescope is often called the successor to the Hubble Telescope.
အာကာသမှန်ပြောင်းဟာဘယ်မှန်ပြောင်းနေရမှာဝင်လာမဲ့သူ့ရရကိုဆက်ခံသူလို့ခေါ်နေကြပြီမဲ့ဒါဟာနည်းနည်းတော့လွဲနေတယ်လို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့ပထမဆုံးကြည့်လေဟာဘယ်တယ်လီစကုပ်ကအခုထိအလုံးလုံးနေတော့ပါ။နောက်ထပ်9နှစ်ဒါမှမဟုတ်ကံကောင်းရင်10နှစ်လောက်အထိအလုံးလုံးနိုင်အောင်မှာပါ။ဒုတိယအချက်ကတော့မှန်ပြောင်းအမျိုးအစားသိကွာပါတယ်။ဟာဘမှန်မြောင်းကကျွန်တော်မျက်စိနဲ့မြင်နိုင်တဲ့ဒီစက်ကြောလာတွေကအစိပ်ပိုင်းကိုပဲပူပြီးထင်ရှင်ရှားရှားမြင်အောင်လုပ်ပေးတာပါဒီ James Webb Telescope ကတော့ရောင်စင်တွေကမျက်စိနဲ့မမြင်နိုင်တဲ့အပိုင်းကိုထင်ထင်ရှားရှားမြင်အောင်လုပ်ပေးသလိုမျိုးစက်ကြောလာကြီးနဲ့ပတ်သက်တဲ့မသိသေးတဲ့အချက်လက်တွေကိုတစ်စုံလုံးမြင်အောင်လုပ်ပေးမဲ့အရာဖြစ်ပါတယ
် Webb မှန်မြောင်းဟာ Big Bang လို့ခေါ်တဲ့စက်ကြောလာကြီးစဖြစ်တည်လာခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်တန်ပေါင်း100လောက်ကနေလွန်ခဲ့တဲ့ 73.8 ဘီလီယံလောက်ကအနေအထားတွေကိုစမ်းစစ်ဖို့အတွက်စ조사มาဖြစ်ပါတယ
်။ A telescope is really a time machine.
Telescope မှန်ပြောဆိုတော့ time machine အချိန်ပြတ်စက်တစ်မျိုးပါ။ဘာကြောင့်လဲဆိုတော့အလင်းကစက်ကြောလာထဲမှာကန့်တတ်ထားတဲ့နှုံနဲ့သွားနေတာပါ။အလင်းအောင်ထုတ်လိုက်တော့မှဩဒီစက်ကြောလာကြီးကဒီမှာရှိနေပါလားဆိုတော့ကျွန်တော်တို့ကမြင်နေတာပါ။သူကအချိန်နဲ့နေရာကိုဖြတ်သွားပြီးတဲ့နောက်မှာကျွန်တော်တို့ကမြင်ရတာပါ။ဥပမာပြောရင်နှမ်းရှင်ကြည့်လို့ရတာတခုကတကယ်လို့လကိုကြည့်တယ်ဆိုပါတော့လာကနေကဘာကိုအလင်းသွားတာကတစ်စက္ကန့်လောက်ကြာမယ်ဆိုကျွန်တော်တို့လောက်ကိုမြင်ရတဲ့အချိန်ဟာလွန်ခဲ့တဲ့တစ်စက္ကန့်လောက်ကလဖြစ်နေတဲ့သဘောမျိုးပ
ါ NASA ဟာအခုလောက်ရှုပ်ထွေးပြီးအဝေးထင်းစနစ်နဲ့ထိန်းချုပ်ရမယ်စက္ကရာမျိုးစုံအမျိုးအစားပေါင်း344မျိုးပါဝင်တဲ့စီမံကိန်းမျိုးကိုမလုပ်ဆောင်ခဲ့ဘူးပါဘူး Hubble မှန်ပြောင်းကိုတာဝန်ယူကြည့်ချက်တဲ့ Maryland ပြည်နယ် Baltimore ကအာကာသမှန်ပြောင်းသိပ္ပံဌာနကပဲဒီ James Webb မှန်ပြောင်းအတွက်တာဝန်ယူလှုပ်ဆောင်ဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရနာလုပ်ပြရစီနောက်တစ်ပတ်မှာတွင်ပြချုံရအောင်ပ
ါသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုလည်းဒေါက်ကင်မျိုးသက်ကပဲတင်ပြပေးပါဦးမယ်ခင်ဗျာ
ဂျူကရိမှာကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံမှုအတွက်အစိုးရဌာနအများပြားရဲ့လုပ်ငန်းတွေထိခိုက်ခဲ့ရတာနဲ့ပတ်သက်ပြီးယူကရိန်းကိုအကူအညီတွေပေးဖို့အမေရိကန်အစိုးရကကမ်းလှမ်းလိုက်တယ်လို့သမ္မတအင်ဗျူကတောက်ကြနေမှာပြောပါတယ်။ဟက်ကာတွေအနေနဲ့ယူကရိန်းအစိုးရရဲ့အရေးပါတဲ့လုပ်ငန်းတွေကိုထိခိုက်အောင်လုပ်ဖို့ကြံရတဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်ခဲ့ပါဘူးလို့ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝန်ကြီးက VOA ကိုပြောပါတယ်။ကွန်ပျူတာစနစ်ကိုထိန်းချုပ်ငွေညှစ်လေရှိတဲ့ရုရှားနိုင်ငံကရာဇဝတ်ဂိုင်းတကိုင်းကိုအမေရိကန်ရဲ့ပန်ကြားချက်အရရုရှားကစီးနှင်းဖမ်းဆီးလိုက်ပါတယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။ ransomware လို့ခေါ်တဲ့ computer software ကိုသုံးပြီးငွေညှစ်လက်ရှိတဲ့ REvil လို့ခေါ်တဲ့ hacker အဖွဲ့ကိုအထူးစစ်ဆင်ရင်းနဲ့စီးနှင်းရှာဖွေဖမ်းဆီးခဲ့တယ်လို့ရုရှားပြည်ရင်းထောက်လှမ်းရေးအဖွဲ့ FSB ကတောက်ကြနေမှာပြောဆိုလိုက်တာပါ။ယူကရိန်းရဲ့နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားကြားတင်းမာမှုတွေကြီးထွားနေချိန်မှာနှစ်နိုင်ငံကြားအခုလိုရှာရှာပါပါပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လှုပ်ရက်တစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့ဆင်အာနာပင်တွေကိုအတိမတ်ပြုလက်ခံတာမျိုးမလုပ်ဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကိုအမေရိကန်အောက်လွှတ်တော်နိုင်ငံကြားရေးကော်မတီခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။လာမယ့်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာဆက်အာနာပိုင်တွေကိုဖိတ်ကြားဖို့အတွက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်နှောက်ယှက်ဖြစ်ရတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါသတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်အတန်လင်းအစီအစဉ်တွေအတွက်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတန်ပိုင်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တန်ပိုင်းအင်ဂျင်နီယာကတော့ Zubat Atray ဖြစ်ပါတယ်။ဒီကနေ့မနေ့အတန်လင်းအစီအစဉ်တွေကို line no meter 3249နဲ့ VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်နဲ့ကင်းကြပါစေ။ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.